ရှမ်းပြည်နယ်မြောက်ပိုင်းကိုးကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာတော့စစ်ကောင်စီတပ်နဲ့ MMDAA ကိုးကန့်တပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပြီးလောက်ကင်မြို့မှာပါတိုက်ပွဲဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။လောက်ကင်မြို့မှာလာရောက်ပြီးတော့အလုလုကိုင်းနေသူတော်တော်များများလည်းနေရက်ကိုပြန်နေကြပါတယ်။MNDA ဘက်ကတော့သူတို့ဘက်ကလောက်ကင်ဒေသမှာစီးရေလှုပ်ရှားတာမရှိဘူးလို့ပြောပါတယ်။ရန်ကုန်ကပေးပို့တဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကင်ဘက်ကစီးရေအခြေအနေကိုတော့ကိုငိမ့်ချန်းကပြောပြပေးပါမယ်
။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသချင်းရွှေဟော်မြို့အနီးမှာပြီးခဲ့တဲ့နိုဝင်ဘာလကုန်ပိုင်းကစစ်ကောင်စီတပ်တွေနဲ့ MNDA ကိုကန့်တပ်ဖွဲ့အကြားတိုက်ပွဲတွေပြင်းထန်ခဲ့တာပါ။ဒီရက်ပိုင်းမှာတော့လောက်ကင်မြို့မှာပါတိုက်ပွဲတွေဖြစ်နိုင်ကြောင်းသတင်းတွေထွက်ပေါ်နေတာကြောင့်ပြည်သူတွေစိုးရိမ်ထိတ်လန့်နေကြတယ်လို့လောက်ကင်မျိုးကဒေတာကန်တူကVOA ကိုပြောပါတယ်
။ဒါကတော့အဲ့လိုဖိုင်ဘာထပ်ဖြစ်နေတော့ဘာလို့အဲ့လိုမျိုးရှားနေလဲ။သူကတော့ဥပဒေရော။ခုနှစ်နှစ်လီးအစဖြတ်မယ်လို့ရှားတာလေ။အဲ့ဒါလေးကြောင်းနေသူပြင်ရပေါ့။အော်တော့လာတော့ပုံမှန်ကားလာနေတယ်ဗျ
။ဒီဇင်ဘာလ3ရက်နေ့ကလျှက်စစ်တပ်အားလုံလောက်မှုမရှိတာကြောင့်ဒီလ9ရက်နေ့ကနေ14ရက်နေ့အထိလောက်ကင်မျိုးမှာလျှက်စစ်မီပြတ်တောက်မှာဖြစ်ကြောင်းတရုတ်နိုင်ငံဓာအားပေးကုမ္ပဏီကအကြောင်းကြားထားတာပါ။တိုက်ပွဲဖြစ်မယ်ဆိုတဲ့သတင်းတွေကြောင့်လောက်ကင်မြို့မှာလာရောက်အလုလုကင်နေသူတချို့နေရပြန်လာရှိကြောင်းလဲတခြားလောက်ကင်ဒေသခံတူကအခုလိုပြောပါဗျ။ဟုတ
်ကဲ့လောက်ကင်ကတော့အပန်ရောကြားနေလို့ဆိုင်ရင်းချင်းညားရောဒါကနေရပြန်လာကြောက်ရတာပေါ့။ချင်းရောအလုလုကင်ကိုလည်းပြန်လို့ညားရောဒီကနေရကြောက်ရရောပြန်ရောတော့နောက်တော့ပြန်ကြတော့လေကျောင်းတော်ကပြန်လာပြီကျောင်း
ကိုဗစ်ကာယောဂါဖြစ်ပွားပြီးတဲ့နောက်ပိုင်းတရုတ်နိုင်ငံကနယ်စပ်ဂိတ်တွေပိတ်လိုက်တာကြောင့်လောက်ကင်မျိုးကိုလာရောက်အလုလုကင်သူတွေများနေတာလည်းဖြစ်ပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ28ရက်နေ့ကကိုကန့်ဒေတာချင်းရွှေဟော်အနီးက MNDA ကိုကန့်တပ်စခန်းကိုစစ်ကောင်စီတပ်နဲ့ကိုကန့်ဒေတာကန်နေကြားဆောင်တပ်တွေပူးပေါင်းတိုက်ခိုက်ခဲ့ကြောင်း MNDA ကသတင်းထုတ်ပြန်ခဲ့ပါတယ်လောလောဆယ်မှာတော့သူတို့တပ်တွေဟာလောက်ကင်ဘက်မှစီးရေလှုပ်ရှားတာလည်းမရှိကြောင်းMNDA ရဲ့ပြန်ကြားရေးအဖွဲ့ဝင်ကိုရန်နိုင်ကပြောပါတယ်
။ကျင်းပြောပါကျွန်တော်တက်ထိုင်ရတဲ့တောင်ကုန်းတုံးရှိတယ်။အမှန်ပါကျွန်တော်တရုတ်လိုခေါ်တယ်အမှန်ပါ။အဲ့ဒါကိုမွန်ဘာလမဖြစ်စင်းနဲ့အဲ့ဒီနေ့မှာလက်ရှိကောင်စီကပြင်းထန်တဲ့အဆိုးရှိလာခြင်းနဲ့အဲ့ဒါကြောင့်မလို့ကျွန်တော်တို့ကလက်ဆိုင်ကိုပြန်သိမ်းပါလို့ဒီပြောတာကတော့လည်းတတိချက်ပါလဲမသိဘူး။ခဏတော့လာတယ်မဟုတ်ဘူးလေ။အဲ့ဘက်မှာဥစ္စာပြင်းလို့ရမှုလို့ပါတော့ကျွန်တော်ဒီတော့အစီအစဉ်ဆဲလာတာတော့မရှိဘူးဘောတော့လောက်ကင်နဲ့အရန်ကြီးတော့အဲ့ဒီလူစုတွေကလည်းဒါအကန့်ကြားချစ်တော့တာပေါ့နော်
ပြီးခဲ့တဲ့လာကုံပိုင်းကချင်းရွှေဟော်အနီးဖြစ်ပွားခဲ့တဲ့တိုက်ပွဲမှာစစ်ကောင်စီဘက်က10ဦးထက်မနည်းကြာဆုံးကြောင်း MNDA ကသတင်းထုတ်ပြန်ထားပေမဲ့လည်းစစ်ကောင်စီဘက်ကတော့ဒီတိုက်ပွဲသတင်းနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမတွေ့ရပါဘူး2009ခုနှစ်ကမူရစ်ဆေးဝါးနဲ့လက်နက်ထုတ်လုပ်တယ်ဆိုပြီးမြန်မာစစ်တပ်ကကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကင်မြို့ကိုတိုက်ခိုက်ထိန်းချုပ်ခဲ့ပါတယ်2015ခုနှစ်မှာတော့MNDA ကိုကန့်တပ်ဖွဲ့တွေကလောက်ကင်ကိုပြန်လည်တိုက်ခိုက်ခဲ့တာကြောင့်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ဘူးပါတယ်ခင်ဗျာ